တဘာဝသယံစာတအရှင်းမြစ်တွေကိုအသားချင်းနဲ့ထုတ်ယူနေကြဒါပေကြောင့်လူခွင့်ရေးအပေါ်အကြည့်အကျဲတက်ရောက်မှုရှိနေတယ်လို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလလူခွင့်ရေးကောင်စီကိုတင်သွင်းလိုက်ပါတယ်တရားစားတရှင်းမြေဒေသတွေမှာတက်တွေရုပ်သိမ်းဖို့တဘာဝတရားစားတကရတဲ့ဗန္ဓာငွေတွေကိုခွဲဝေအသုံးချဖို့ကိုလည်းတိုက်တွန်းထားပါတယ်။နားဆင်ကြရအောင်ပါရှင်။ကုလသမဂ္ဂရဲ့မြန်မာဆန်ရလူခွင့်ရေးအထူးကိုယ်စားလှယ်ရန်ကြီးလီကမြန်မာလူခွင့်ရေးဆန်ရအစီအခံစာကိုတင်းနှံနေကကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်သွင်းပါတယ်။ဒီအစီအခံစာထဲမှာတော့တဘာဝတရားစားတတွေကိုအတားအဆီးနဲ့ထုတ်ယူထားပြီးကြောင်းဒေသခံတွေအပေါ်ထိခိုက်နေရတဲ့အခြေအနေတွေကိုမြေမောင်းထိုးဖော်ပြထားပါတယ်။တရားစားတတူဖော်မှုကနေရတဲ့အကျိုးအမြတ်တွေကမြန်မာပြည်သူတွေနဲ့အစိုးရစီကိုရောက်တာသိမရှိလာဘူးလို့အစီအခံစာမှာပြောဆိုထားပါတယ်။ရေးချေဖွံ့ဖြိုးမှုနဲ့စီးပွားရေးလူ့ဘဝအခွင့်အရေးတိုးတက်ရေးတို့မှာတုံ့ရမယ်အစားတဘာဝတရားစားတကရတဲ့အကျိုးအမြတ်အများစုကစစ်တပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူစစ်တွေဩဇာရှိသူတွေပြည်ရင်းပြည်ပါပုဂ္ဂလိကအကျိုးအမြတ်တွေဖြစ်သွားစေတယ်။ဒါတွေကိုလက်တွေ့ပြုပြင်ပြောင်းလဲနိုင်ရေးအတွက်လည်းရန်ဟီလီကတိုက်တွန်းပါတယ်
။ The mining regions can be demilitarized and regulations are enforced.
ဆက်သွယ်သူပေါ်ရေးဒေတာတွေကတက်တူပြန်ပြီးရုပ်သိမ်းပြီးစီးငင်းဥပဒေနဲ့အညီကျင့်သုံးနိုင်ပါလေ။ကျောင်းရည်ရည်ရမူဝါဒပြက်ကိုချမှတ်ဖို့အတွက်အရေးတကြီးလုပ်ဖို့လည်းလိုအပ်ပါတယ်။ဥပဒေပြုရေးပြုပြင်ပြောင်းလဲရေးအတွက်တဘာဝတရားစတာများပွင့်လင်းမြင်တမ်းမှုဖော်ဆောင်ရေးအဖွဲ့EITI နဲ့ဆက်လက်ပူးပေါင်းဆောင်ရွက်မှုနဲ့အပြောင်းအလဲကိုဖော်ဆောင်ရမှာပါ
။ကချင်ပြည်နယ်ကရွှေကြောက်စိမ့်နဲ့ပရင်တူးဖော်ရေးလုပ်ငန်းတွေ၊ရှမ်းပြည်နယ်ကရွှေပရမားကြောက်မီးသွေးတူးဖော်ရေးလုပ်ငန်းတွေ၊နောက်ကရင်နဲ့တနင်္သာရီတို့ကတန်းနဲ့ကြောက်မီးသွေးတူးဖော်ရေးလုပ်ငန်းတွေကလူခွင့်ရေးချိုးဖောက်မှုအစီအခံချက်တွေလည်းရရှိနေတယ်လို့လူခွင့်ရေးအထူးကိုယ်စားလှယ်ကတင်ပြပါလေ။တဘာဝတရားစတာကရတဲ့ဝင်ငွေတွေကတီးတန့်တစုတဖွဲ့တဲ့အတွက်မဟုတ်ဘဲနိုင်ငံအတွက်အသုံးပြုနိုင်ဖို့အရေးကြီးတယ်ဆိုလဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်လီကတိုက်တွန်းထားပါတယ
် Revenues from natural resource extraction are needed for vital
sectors now ရတဆွာကိုအားပြော့သွားစေတဲ့စစ်တပ်ရဲ့မဟာမိတ်တွေထံကဒီတဘာဝတရားစတာထုတ်ယူရတာရတဲ့ဘဏ္ဍာငွေကိုအရေးကြီးတဲ့ဝန်ဆောင်မှုတွေနဲ့ဖွံ့ဖြိုးမှုတွေဒီမိုကရေစီပြုပြင်ကြောင်းလည်းရင်းငင်းချင်းရင်းတုံ့ပြန်စဉ်ရေးရှိဖွံ့ဖြိုးတိုးတက်ရေးနဲ့အခွင့်အရေးအပြည့်အဝရရှိရုံမှာအသုံးပြုဖို့အတွက်လိုအပ်ပါတယ်
။ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမြန်မာရေးဆွေးနွေးပွဲမှာတက်ရောက်ခဲ့တဲ့ Foreign Asia ကဒေါခင်အိုမာကတော့မြန်မာသဘာဝတရားစတာတွေကိုအတားအဆီးနဲ့ထုတ်ယူမှုတွေကြောင့်ဒေသခံတွေဒုက္ခရောက်ကြရကြောင်းနဲ့ဒီကရတဲ့အကျိုးအမြတ်တွေကိုစစ်တပ်နဲ့စစ်တပ်ပိုင်းလုပ်ငန်းတွေကယူနေကြတယ်လို့လည်းထောက်ပြပြောဆိုသွားပါတယ
်။ We appreciate the special rapporteur's assessment of human rights implications of military control over economic activities.
စစ်တပ်ထိခိုက်ထားတဲ့စီးပွားရေးလုပ်ငန်းတွေကြောင့်လူခွင့်ရေးပေါ်ကရရခံမှုတွေကိုအထူးကိုယ်စားလှယ်ကစမ်းသပ်ချက်အပေါ်မှာကျေးဇူးတင်ပါတယ်။မြမစီးပွားရေးဥပိုင်လူမီတက်နဲ့မြမစီးပွားရေးကော်ပိုရေးရှင်းတို့လိုစစ်တပ်ပိုင်းလုပ်ငန်းကြီးတွေကစစ်တပ်အတွက်တိကျအသုံးစရိတ်တွေပေးနေတာပါ။စစ်တပ်ထိကျုပ်တဲ့နိုင်ငံပိုင်လုပ်ငန်းကြီးတွေရဲ့များပြားလာတဲ့ဝင်ငွေတွေကပွင့်လင်းမြင်သာမှုမရှိ၊တာဝန်ခံမှုမရှိတဲ့နိုင်ငံတော်အသုံးပြိတ်ထဲမှာမပါဘဲတင်းကျပ်အကောင့်တွေကိုရောက်သွားပါတယ်။ဒီလုပ်ငန်းကြီးတွေကအကျိုးမြတ်အတွက်၊ကိုကျိုးအတွက်၊တဘာဝဆိုင်ရာဇာတ်တွေကိုတရားလက်လွတ်ထုတ်ယူတာနဲ့ဖွံ့ဖြိုးရေးစီမံကိန်းကြီးတွေကြောင့်ဖြစ်ရတဲ့ဆိုးကျိုးတွေကိုတော့ဒီတရားဇာတ်ပေါ်ကျွေတဲ့ဒေသကတိုင်းရင်းသားလူမှုအတိုင်းဝိုင်းတွေကခံစားနေကြရတဲ့အထက်မှာတဘာဝပတ်ဝန်းကျင်ပျက်စီးမှု၊အစုလိုက်ပြုံလိုက်ရွှေပြောင်းရမှုတွေလည်းပါဝင်ပါတယ်။ဒီလုပ်ငန်းကြီးတွေအပေါ်နိုင်ငံတကာရဲ့ပူးပေါင်းအရေးယူဆောင်ရွက်မှုကအရေးကြီးပါတယ်။သဘာဝတရားစတာကျွဲဝါးတဲ့မြန်မာနိုင်ငံတင်းမှာနိုင်ငံသားယဉ်ကျေးမှုနဲ့မှုတွေများလာတာကြောင့်လည်းစစ်တပ်ကအကျိုးမြတ်ပြီးအများကြီးရနေပါတယ်။တစ်ချိန်တည်းမှာပဲစစ်တပ်ကတိုင်းရင်းသားတွေနဲ့ဘာသာရေးအရာလူငယ်စုဖြစ်ကြရသူတွေအပေါ်မှာကြီးမားတဲ့ချိုးဖောက်မှုတွေလည်းဆက်ပြီးရှိနေပါတယ်
။ပြည်သူတွေရဲ့အတံမွေဝန်ထောင်တုတ်တက်စီဖို့နဲ့စီးပွားရေးဖွံ့ဖြိုးတုတ်တက်ရေးအတွက်အစိုးရအနေနဲ့လျှက်စင်မီတိုးတက်ရရှိရေးပို့ဆောင်ဆက်သွယ်ရေးစစ်မှုအခြေခံအဆောက်အုံတွေတိုးတက်အောင်လုပ်ဖို့လိုအပ်တယ်လို့လည်းလူခွင့်ရဲ့အထူးကိုယ်စားလှယ်ကပြောပါတယ်။ဒီလုပ်ငန်းစဉ်အတွက်ကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကအရေးကြီးတဲ့အခန်းကဏ္ဍမှရှိတယ်လို့မစ်လီကပြောပေမဲ့မြန်မာနိုင်ငံတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေသတိထားရမယ့်အချက်တွေကိုလည်းထောက်ပြသွားပါတယ်။
for the home governments, home countries of multinational companies to have sufficient.
နိုင်ငံတကာကုမ္ပဏီချင်းတွေရဲ့သူတို့နိုင်ငံကအစိုးရတွေအနေနဲ့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုလုပ်ငန်းဆောင်ရွက်မှုတွေကိုအပြည့်အဝကြီးကြပ်ကြရပါမယ်။လူ့စင်ရေးအခြေအနေမှန်တွေနဲ့တက်ရောက်မှုတွေနဲ့အတူနိုင်ငံတကာစံနှုန်းဆန်ထားတဲ့အတိုင်းအသေးချာပြည့်ဝဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်။ဒါ့အပြင်ပုတ်ကိစ္စရင်းနှီးမြှုပ်နှံမှုတွေနဲ့လုပ်ငန်းတွေအနေနဲ့စစ်တပ်ရဲ့အကျိုးစီးပွားကိုပံ့ပိုးမပေးကြဖို့နဲ့ကိုအကျိုးစီးပွားတစ်ခုတည်းကိုပဲမကြည့်ကြဘူးလေပန်ချားလိုပါတယ်ရင်းနှီးမြှုပ်နှံမှုတိုင်းဟာမြန်မာပြည်သူတွေအတွက်အကျိုးမြတ်ရှိဖို့ကိုပဲလုပ်ကြပါမယ
်တင်းနာနေကတင်သွင်းတဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအစဉ်ခံစားတဲ့မှာတော့တဘာဝတရားစတာဝင်ငွေကိုပြည်သူတွေအတွက်ခွဲဝေအသုံးပြုဖို့ကျောင်းမြတ်ဆိုင်ရာမူဝါဒတည့်အချက်မှတ်ပြီးတရားစတာတူးဖော်ရေးဒေသတွေကိုလည်းဥပဒေနဲ့အညီအုပ်ချုပ်နိုင်ဖို့တိုက်တွန်းသွားပါတယ်ဒါပြင်လက်ရှိလက်နက်ကပ်ပိပခတွေအရေးရခိုင်မတီမငင်ကိစ္စဘင်္ဂလားဒေ့ရှ်ကိုထွက်ပြေးချရတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုလည်းတင်ပြသွားပါတယ်။ဂျီနီဗာကုလသမဂ္ဂရုံးကမြန်မာတမတ်ကြီးကတော့အထူးကိုယ်စားလှယ်ရန်ဟီလီရဲ့အစီအခံစာကတဖက်တဆန္ဒကြောင့်မြန်မာစိုးရအနေနဲ့တော့ဆက်ပြီးပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ရှင်။